လူမျိုးခွဲခြားနှိပ်ချသူတွေကပပူအာကျောင်းသားတွေကိုမြို့တော်များများမှာတိုက်ခတ်ခဲ့ပြီးဒေသခံတွေဒေါသထွက်မငြိမ်မသက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ပပူအာနဲ့အနောက်ပပူအာကျွန်းတွေမှာပြန်လည်တည်ငြိမ်အေးချမ်းလာစေဖို့ဆိုပြီးတယ်လီဖုန်းဆက်သွယ်ရေးကိုဆက်လက်ဖြတ်တောက်ထားဦးမှာဖြစ်တယ်လို့အင်ဒိုနီးရှားဆက်သွယ်ရေးနဲ့သတင်းနည်းပညာဝန်ကြီးဌာနကပြောပါတယ်အင်ဒိုနီးရှားဟာအရင်ကလည်းပြည်သူတွေမသိစေခြင်းမမြင်စေလိုတဲ့သတင်းအမှောင်ချဖို့အတွက်အင်တာနက်လိုင်းကိုနှေးပစ်တာဖြတ်တောက်ပစ်တာလုပ်ခဲ့မှုပါတယ်။ပပူအာမှာအချိန်လေးတည်ငြိမ်လာတဲ့အထိဆက်သွယ်ရေးလမ်းကြောင်းကိုဖြတ်တောက်ထားမယ်လို့ဝန်ကြီးဌာနကပြောနေတာပါ။ပပူအာနဲ့အခြားဒေသတွေမှာအချိန်လေးတွေအများဆုံးပြန်လည်တည်ငြိမ်မှုရှိလာစေဖို့အခုလိုအင်တာနက်ဒေတာဆာဗစ်ကိုကန့်သတ်ထားရတာဖြစ်ကြောင်းဆက်သွယ်ရေးဝန်ကြီးဌာနရဲ့ယာယီပြောခွင့်ရပုဂ္ဂိုလ်ဆက်တူကအကြောင်းပြချက်ပေးပါတယ်။အင်တာနက်လိုင်းတွေဘယ်အချိန်အထိပြန်ဖွင့်မယ်ဆိုတာကတော့မသိရသေးပါဘူး။